RFA လွတ်လပ်တဲ့အာရှတန်တနုနေစကဝိုင်းကိုကျွန်တော်တို့အခုစတင်ပါတော့မယ်ခင်ဗျာအဒီပတ်အတွက်ကျွန်တော်ဖိတ်ကြားထားတဲ့ပုဂ္ဂိုလ်များကတော့ပထမတဦးကတော့ကျွန်တော်တို့ KNU ကရင်အမျိုးသားအစည်းအရုံးဒုဥက္ကဋ္ဌဦးဒေပိတာကဘောပါဦးဒေပိတာကဘောရေးကြားမှာပါလေခင်ဗျာ
ကြားမှာပါလေခင်ဗျာ
ဟုတ်ကဲ့နောက်တစ်ဦးကတော့ကျွန်တော်တို့ KNPP ကရင်ဒီအမျိုးသားတိုးတက်ရေးပါတီအတွင်းမူဦးခုဦးရယ်ပါဦးခုဦးရယ်ရောကျွန်တော်တို့အတန်ကိုကောင်းကြားပါလေခင်ဗျာ
ဟုတ်ကဲ့ကြားပါလေ
နောက်တစ်ဦးကတော့ကျွန်တော်တို့ရှမ်းတိုင်းသူတူပါခင်ဗျာသူကရှမ်းတိုင်းသားတွေရဲ့လွတ်မြောက်ရေးတဲ့အစဉ်အမြဲတက်တက်ကြွကြွပြောဆိုဆွေးနွေးလေးရှိတဲ့ဒေါ်နန်းခုဆန်ပါမန်းခုဆန်ကျွန်တော်အတန်ကောင်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါလေရှင
်ဟုတ်ကဲ့ကျွန်တော်ဒီနေ့တနင်္ဂနွေစကဝိုင်းမှာအဓိကထားပြီးဆွေးနွေးကြမယ့်ကိစ္စတွေကတော့အခုရက်ပိုင်းလပိုင်းတွေအတွင်းမှာပေါ့ခင်ဗျာဒီထိုင်းနဲ့မြန်မာနယ်စပ်တခြားမှာရှိကြတဲ့တိုင်းသားအဖွဲ့အစည်းတွေကိုမြန်မာအစိုးရကတစ်ဖက်ကစစ်ရေးအတိုက်ခိုက်မှုတွေရှိနေသလိုဒီပိုင်းထဲမှာလည်းထိုင်းစိုးရဘက်နဲ့ပေါင်းပြီးတော့စစ်စာဆွေးနွေးရေးအတွက်ပြောဆိုနေတာတွေရှိနေပါတယ်ဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လက်ရှိမြန်မာစစ်အစိုးရရဲ့သဘောထားတိုင်းသားတွေရဲ့အနေအထားသူတို့ရဲ့သဘောထားတွေကိုတင်ပြဖို့ပါပဲခင်ဗျာကျွန်တော်တို့ဒီအတန်သွင်းနေတဲ့ AB လ9ရက်မှာပေါ့ခင်ဗျာကျွန်တော်မြန်မာစစ်အစိုးရထုတ်တဲ့သတင်းစာမှာ KNU ရဲ့ညီမှန်းချက်နဲ့လှုပ်ဆောင်ချက်တွေဟာကရင်ပြည်လူထုကောင်းစားရေးနဲ့အလှမ်းဝေးတဲ့အတွက် KNUတောင်ကျန်းသူအဖွဲ့မှကွယ်လွန်သူ KNU KNLA ဥက္ကဋ္ဌဟောင်းစောဘုံမြွာဤသားဘူကြီးအစင်ရှိစောနေစိုးမြအဖွဲ့တွေကိုတဲ့နိုင်ငံတော်အစိုးရပြည်သူနဲ့တပ်မတော်ကလိုက်လိုက်လဲလဲဝမ်းမသာတာဂျိုးစိုးဆိုပြီးတော့ဒီဓာတ်ပုံနေနဲ့ပေါ်ပြထားတာတွေ့ရပါတယ်တိုက်တိုက်ဆိုင်ဆိုင်သတင်းသမားတယောက်အမြင်အရပြောရမယ်ဆိုရင်တော့ဒီနေ့သတင်းစာထဲမှာဒီစောနေစိုးမြတို့အဖွဲ့တွေထောက်ကိုကိုကြေးပါဦးလာရောက်ပူးပေါင်းကြတယ်ဆိုတာအဲ့ဒီဓာတ်ပုံနေမှာကပဲနဲ့ဒီကရတဲ့ကျွန်တော်2008ခုနှစ်ဖေဖော်ဝါရီလ17ရက်က KNU ကဗိုလ်ချုပ်ထိမ်မောင်းတဲ့အဖွဲ့ဝင်တွေအလင်းဝင်လာတဲ့ပုံနဲ့သူကတခါတနေ့ထပ်ပြီးပေါ်ပြထားတာခင်ဗျာဒီလိုပြီးခဲ့တဲ့2နှစ်လောက်ကသတင်းတစ်ခုကိုနေ့စဉ်ထုတ်တဲ့သတင်းစာတစ်စောင်မှာနောက်ဆုံးအလင်းဝင်လာတဲ့လူနဲ့တွဲပြီးတော့ပေါ့လေဓာတ်ပုံနှစ်ပုံပေါ်ပြတာမျိုးကတော့နိုင်ငံတကာသတင်းစာလောကမှာတော့နည်းနည်းရှာရှာပါပါပါပဲလေအဲ့တော့ဆိုပါတော့ခင်ဗျာလက်ရှိအခြေအနေနဲ့ပတ်သက်ပြီး KNU ဒုဥက္ကဋ္ဌဖြစ်တဲ့ဦးတေပိတာကဘုံဝေဖန်ချက်ကလေးကျွန်တော်ကြားပြစီခင်ဗျာ
အဲ့ဒီနာပါတော့ဝါရဖြန့်ကြီးပေါ့ကျွန်တော်တို့ကရင်ယူတပုတ်လေးနဲ့အဲ့လိုဝါရဖြန့်ကြီးလုပ်နေတာကြားပါပြီအခုလဲတစ်ဖက်ကဒီလေဆိုးများတို့သွားတာကကျွန်တော်တို့ကရင်ယူနဲ့ဘာမှမဆိုင်ဘူးသူ့အနေနဲ့ကတတ်မှာနာမည်သာရှိတာရှေ့တန်းလဲတစ်ခါမှမသွားဘူးနောက်ပြီးတော့သူ့နဲ့ပါသွားတဲ့လူတွေကအရပ်သားတွေပဲစစ်သားတွေမဟုတ်ဘူးအဲ့ဒါတွေကို uniform ပေးဝယ်ပြီးတော့တကန္တနာတပ်ပုံနဲ့ရိုက်ပြီးတော့မဟုတ်မမဝါရဖြန့်တာဖြစ်ပါတယ်အဲလင်းစုံများတို့ကတော့သူ့ဖင်နဲ့မတူဘူးပေါ့ဗျာတော်လိုင်းရဲ့ဒီစိတ်ဓာတ်ရှိဘူးလို့ပြောရမယ်ကိုကျိုးရှာအဆောင်တစ်ပါးလမ်းစဉ်ကိုပဲလိုက်သွားတယ်နာဖာလည်းအဲ့လိုပဲဆင်းလဲတဲ့ဤတွေစနစ်တင်နဲ့ကျွန်တော်တို့ကိုအမျိုးမျိုးဖက်ထုတ်စီယုံသွားတဲ့ဖြစ်ရပါဒါ
ဟုတ်ကဲ့ဦးတေဝတာကဘောခင်ဗျဒီနေရာမှာကျွန်တော်တခုအသိကျင်တာလည်းရှိပါသေးတယ်အဲ့ဒါကတော့ဒီပြီးခဲ့တဲ့ AB လ6ရက်ကပဲဦးတေဝတာကဘောတို့ဒီ KNU ခေါင်းဆောင်တွေကိုထိုင်းနိုင်ငံရဲ့ဝန်ကြီးကဘန်ကောက်မြို့ကိုဖိတ်ခေါ်ပြီးတော့လဲမြန်မာစစ်အစိုးရနဲ့တွေ့ဆုံဆွေးနွေးဖို့ပြောဆိုခဲ့တယ်လို့သိရပါတယ်အဲ့ဒီကိစ္စလေးလည်းကျွန်တော်နည်းနည်းပြန်ပြီးရှင်းပြပါလားခင်ဗျအ
ဲ့ဒီကိစ္စကတော့ဒီနိုင်ငံရဲ့ဝန်ကြီးကထိုင်းနိုင်ငံရဲ့ဝန်ကြီးကနေပြည်တော်ကိုသွားတယ်ပေါ့ကိစ္စတစ်ခုနဲ့သွားတဲ့အခါမှာအဲ့နာဖာဝင်ကြီးချုပ်သိန်းစိန်ကနေပြီးတော့မြစ်တာရက်ခံတယ်ပေါ့လေကျွန်တော်တို့ဒီလက်နက်ကင်ပယ်စီနော် KNU နောက်ပြီးတော့အခြားဒီနေစာမှရှိတဲ့ချို့ပေါ့လေအဲ့အဲ့ဒါလေးနဲ့အမျိုးသားပြန်လဲအသိမြရေးကိစ္စအတွက်ဆွေးနွေးခြင်းနဲ့ပေါ့အဲ့လိုဆိုတော့အဲ့ဒီနိုင်ငံခြားဝင်ကြီးကလည်းကောင်းပြီပေါ့ကျွန်တော်အတိုက်ခံဘဝတုန်းက KNU ဖွဲ့ဝင်တချို့သိတယ်အဲ့ဒါပြန်ဆက်သွယ်ပြီးတော့သူ့အနေနဲ့ပြောပြပါမယ်ဆိုတော့အဲ့လိုခေါ်တွေ့တာပဲခေါ်တွေ့တော့ကျွန်တော်တို့ကလည်းကျွန်တော်တို့လမ်းစဉ်ရာပြဿနာတွေကိုညံ့ညံ့နေနေဖြေရှင်းဖို့ပါပဲကျွန်တော်တို့စစ်ဆိုတာကခုခံတော်လှန်စစ်နော်ကျွန်တော်တို့နေမြေထဲမှာအလုံးရင်းနဲ့ဝင်ပြီးတိုက်ခိုက်တယ်လူခွဲချုပ်ဖောက်မှုတွေလုပ်နေတယ်နော်မတရားမှုတွေပေါ့လေအဲ့လိုတပ်ပြမှုတွေအဲ့ဒါတွေရှိတယ်အဲ့ဒါအတွက်ကျွန်တော်တို့ခုခံတော်လှန်စစ်ဟောအစာဦးကနေကကျွန်တော်တို့ခုကတော်လာစစ်ဖြစ်ပါတယ်အခွင့်အရေးရတိုင်းကျွန်တော်တို့ဒီတွေ့ဆုံဆွေးနွေးရေးကိုကျွန်တော်တို့လက်ခံတယ်အဆက်ဆက်တော့ဒီအစိုးရတွေနဲ့ဥနုအပါဝင်ဆိုလို့ရှိရင်၅ချိန်တွေ့ပြီးပါပြီဆိုပြီးတော့ကျွန်တော်တို့ကအဲ့ဒါတွေ့မယ်ဆိုရင်ကျွန်တော်တို့ကအစဉ်သင်မယ်ဆိုပြီးတော့ပြောခဲ့ပါတယ်
ီလိုတစ်ဖက်ကတွဲဆုံဆွေးနွေးဖို့ကိုထိုင်းအစိုးရတစ်ဆင့်ပြောဆိုနေတာရှိတယ်။တပြိုင်တည်းမှာကျတော့ဒီ KNU ကလက်နက်ချထားတဲ့စောနေဆိုးများနဲ့အဖွဲ့ဝင်တွေလက်နက်ချနဲ့ပတ်သက်ပြီးဟာ KNU ရဲ့ရည်မှန်းချက်တရားကရင်ပြည်သူလူထုကောင်းစားရေးမဟုတ်ဘူးဆိုတာမျိုးပြောဆိုနေတော့လက်ရှိမြန်မာစစ်အစိုးရရဲ့သဘောထားကိုဘယ်လိုမြင်သလဲခင်ဗျ။အ
ဲ့ဒါကဒီသူတို့ကမိစားတစ်ဖက်ရေမုတ်တစ်ဖက်ပေါ့ဗျာ။တစ်ဖက်ကလည်းအပေါ့ချရဲကျွန်တော်တို့ဒီဝါရမောင်းမောင်းဝါရဖြန့်ကြီးတွေလုပ်တယ်ဒီဘက်ကလည်းငင်းညာရေးပေါ့ဟာသူတို့ကဘယ်လိုဖြစ်လာလဲဆိုတော့ကျွန်တော်အမြင်မို့လေသူတို့ကဒီအမိချက်အမိစားကောင်းချက်ကောင်းစားဆိုတော့အဆင့်ကိုရောက်နေတယ်များလားဆိုပြီးတော့ကျွန်တော်တွေးမိတယ်ပေါ့
ဟုတ်ကဲ့အခုဒါတော့လက်ရှိကျွန်တော်ပြီးတော့ဒီကိစ္စထပ်ပြီးဆွေးနွေးကြသေးတာပေါ့ခင်ဗျာကျွန်တော်တို့ဒီတပြိုင်တည်းပါပဲတခြားတိုင်းရင်းသားတွေရဲ့အမြင်တွေလည်းကျွန်တော်သိကြပါသေးတယ်လက်ရှိဦးခုတဲ့ဒီကရင်အမျိုးသားတွတ်တဲ့ပါတီအနေနဲ့ရောခင်ဗျာလက်ရှိမြန်မာစစ်အစိုးရဘက်ကတိုက်ခိုက်မှုဒါမှမဟုတ်တွဲဆုံဆွေးနွေးရေးအတွက်ကမ်းလှမ်းပြောဆိုမှုတွေဘာများရှိလဲခင်ဗျာ
ဘာလို့ဆိုတော့ကျွန်တော်တို့ရှိမှတရားဝင်ကမ်းလှမ်းတာမျိုးတော့မရှိဘူးခင်ဗျာတိုက်ပွဲလည်းကြိုးကြကြိုးကြဖြစ်နေတာတော့ရှိပါဘူး
ဟုတ်ကဲ့ဒါပေမဲ့ကျွန်တော်တို့ဒီပြီးခဲ့တဲ့ဧပြီလ၄ရက်နေ့ကပဲဒီ KNPP ဦးခုဦးရဲတို့ KND တပ်ဖွဲ့တွေရှိတဲ့စခန်းတစ်ခုကိုထိုင်းစုအဘက်ကသူတို့တပ်တွေရဟရင်၄၀နဲ့ရောက်ရှိလာပြီးအဲ့ဒီမှာနေမေမကျူးကျော်ဖို့တို့နောက်ပြီးအဲ့ဒီနေရာချွေပြောင်းရေးကိစ္စတွေဆွေးနွေးတယ်လို့ပြောတယ်အဲ့ဒါလေးလည်းကျွန်တော်နည်းနည်းရှင်းပြပါလားခင်ဗျဟုတ
်အဲ့ဒါကတော့ကျွန်တော်တို့နေစမှာချက်ထားတယ်ကျွန်တော်တပ်စခန်းသူတို့အနေနဲ့သူတို့နေမင်းဂျုံပြီးတော့စခန်းချက်ထားတာရှိမရှိသူတို့အနေနဲ့လာပြီးတော့ဖြစ်သေးတာပါနောက်ပြီးတော့ကျွန်တော်အဲ့ဒီမှာရှိတဲ့တမှုတွေနဲ့ဒီနေမင်းသတ်သမမရှိရတဲ့လာရောက်ပြီးတော့ပြည်သူရှင်တွေစိတ်ဆပ်ပါပဲ
ဟုတ်ကဲ့အဲ့ဒီကိစ္စကိုကျွန်တော်ဒီမြန်မာနိုင်ငံကြီးလေ့လာသူတချို့ကတော့မြန်မာဆိုရတစ်ဖက်မှာသူတို့တပ်ဖွဲ့တွေကတိုင်းသားတပ်ဖွဲ့တို့ဒီပိုင်းထဲမှာထိုးစစ်ဆင်နေတယ်ဒီပိုင်းထဲမှာထိုင်းဆိုရနဲ့ပေါင်းပြီးတော့ဖိအားပေးနေတယ်ဆိုတဲ့အမြင်မျိုးရှိပါတယ်ဥခုတဲ့အဲ့ဒါဘယ်လိုမြင်လဲခင်ဗျာ
ဒါကလည်းဖန်စီကမှမပြောနိုင်ပါဘူးကျွန်တော်အနေနဲ့တော့အဲ့ဒီလိုတပ်တည်ရှိမှုအနေနဲ့ဖန်စီပြီးတော့ဒီကြေငါတော့ဒါဖာမဆွန်ချေပြေဆောင်နေနိုင်တော့မဟုတ်ပါဘူးအရင်တော့လည်းအဲ့လိုလားဒီပြေဆောင်ရှင်နေမှုရရှိပါသူတို့ကဒီနေ့စတဲ့ချက်မှလည်းအဲ့လိုတတ်ချက်မှုတွေနဲ့ပတ်သက်ပြီးအမရှင်းမရှင်းဖြစ်တဲ့အပေါ်မှာသူတို့အနေနဲ့လာပြီးတော့တိတိကျကျဖြစ်အောင်လာနေနိုင်တဲ့ဘောလို့ပဲကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဒါဆိုရင်ထိုင်းတပ်ဖွဲ့တွေကဦးခုတဲ့တို့ဒီကရင်နီတပ်ဖွဲ့တွေကိုထူးထူးခြားခြားကြီးဖိအားပေးပြောင်းဖို့ရွှေ့ဖို့နေဇာအနီးကနေပြီးတော့ပြောင်းရွှေ့ဖို့ဒီလိုပြောဆိုနေတဲ့အနေထားတော့မရောက်သေးဘူးပေါ့
ဟုတ်ကဲ့အတင်းကြာရှိပါပြောင်းပါဆိုတဲ့အမျိုးတော့မပြောပါဘူ
းဟုတ်ပြီဒီပြိုင်နက်မှာပဲကျွန်တော်ဒီရှမ်းပြည်နယ်ဘက်ကပြဿနာတွေအခြေအနေတွေလည်းသိကြပါသေးတယ်ဒေါ်နန်းခုဆိုင်ရဲ့အခုရှမ်းပြည်နယ်အတွင်းမှာမြန်မာစစ်အစိုးရတပ်ဖွဲ့တွေရဲ့အဝင်ရောက်လှုပ်ရှားမှုအခြေအနေနဲ့ရှမ်းပြည်လူထုပေါ်မြန်မာတပ်ဖွဲ့တွေမြန်မာအာဏာပိုင်တွေဆက်ဆံမှုအနေအထားတွေရောဘယ်လိုရှိလဲခင်ဗျာ
ကျွန်တော်တို့ရှမ်းပြည်အတွင်းမှာတော့အများအားပါပဲဒီလိုနာခတ်စစ်ကတော့အများထိုးစစ်ရှင်းစင်ပါတယ်ဖြစ်လို့လဲဆိုရင်အရင်ကတည်းကလည်းကျွန်မပြောပါတယ်ရှမ်းပြည်သူပြည်သားတွေအပေါ်မှာစစ်တိုက်အုပ်ချုပ်မှုစတင်လာကြတဲ့ကျွန်မတို့ကိုဒါသူတို့အနေနဲ့ဒါကိုလိုနီအပြုခံတဲ့နိုင်ငံသားပြည်သူလူထုအနေနဲ့အမြဲတမ်းဆက်ဆံပါတယ်ဒါကြောင့်ကျွန်မတို့ပြည်သူလူထုတွေနေလို့မရလို့တခြားတိုင်းတွေကိုထွက်ပြေးပြီးတော့မှရရအလို့ကိုလုပ်ပြီးတော့မျက်နှာတငယ်နဲ့လှူရှားပြီးတော့ရှာစားနေကြရတာဖြစ်ပါတယ်အာတကယ်တမ်းကပေါ့လေဒီလိုပြန်နေတင့်မြတ်ရေးဆိုတဲ့ဩဟာရအရာကိုတကယ်တမ်းပြန်လို့တင့်မြတ်လို့လို့ဆွေးနွေးမယ်ဆိုရင်မိတိတိုင်းသားမဆိုမိတိလူမျိုးမဆိုတကယ်စစ်မှန်တဲ့ငင်းချားရေးကိုလူချင်နေတယ်ဆိုတာကိုတော့ကျွန်မနားလည်ပါတယ်ရွှေစစ်ဆိုရင်တော့ဘယ်သူမှဆိုလို့ချင်ပါလဲကြီးကိုရွှေရည်တုပ်ပြီးတော့ပေးတဲ့ခြေတူကိုတော့ဘယ်သူမှလူချင်မှာမဟုတ်ဘူးဆိုတာကိုပဲကျွန်မပြောလို့ပါတယ်
ဟုတ်ကဲ့ဒေါ်နန်းကူဆိုင်ရဲ့အတွေ့အကြုံအရဆိုရင်ရောမြန်မာစစ်အစိုးရကအရင်ကလည်းဒီလိုပဲတိုင်းသားအဖွဲ့အစည်းတွေကိုတခက်ဘက်ကတိုက်ပွဲဆင်တစ်ဖက်ကစစ်စာဆွေးနွေးလို့ဆိုတော့မန္တန်ခုဆိုင်ရဲ့အတွေ့အကြုံအရဆိုရင်ရောမြန်မာစစ်အစိုးရဘက်ကဒီလိုတွေ့ဆုံဆွေးနွေးဖို့ကမ်းလှမ်းမှုတွေကဘယ်လိုရှိလဲခင်ဗျအ
င်းကဘာကိုကျတော့ဒါကိုကတော့အမေရန်တိုင်းပြည်ကိုအေးချမ်းလို့ဖို့လို့လို့ဆောင်ရွက်နေပါတယ်ဆိုတာတော့ပြရမှာဆိုတော့ဒါသူတွေအစိုးရထုံးစံဖြစ်ပါလိမ့်မယ်မိစားတစ်ဖက်ရေမှုတစ်ဖက်ကိုကင်တယ်ထားတာတော့ဒီစစ်အစိုးရတွေရဲ့လှုပ်ရွလို့စင်အတိုင်းပါပဲကျွန်မတသက်ကြီးတင်းလာတဲ့ဇင်ကာလမှာတော့ဒီလိုပဲတွေ့ရှိခဲ့ရတာတော့ဒါတော့မဆန်းပါဘူး
ဟုတ်ကဲ့အဲ့တော့ဦးတေပိတာကဘောရှိရလဲကျွန်တော်သိကြပါသေးတယ်ခင်ဗျဦးတေပိတာကဘောတို့လည်းဒီကရင်ပြည်နယ်အတွက်ပေါ့နော်တော်လိုင်းလောက်လာလာနှစ်ပေါင်းမြောက်များစွာကြာခဲ့ပြီဆိုတော့လက်ရှိပြဿနာတွေပြည်လဲရေးအတွက်မြန်မာအစိုးရဒါမှမဟုတ်လက်အောက်ခံတပ်ဖွဲ့တွေရဲ့လှုံ့ဆော်မှုအခြေအနေဦးတေပိတာကဘောရဲ့အတွေ့အကြုံအနေနဲ့သဘောထားလေးတွေကျွန်တော်ခြုံငုံပြီးသိကြပါတယ်ခင်ဗ
ျကျွန်တော်တို့ကတော့အစ်မမို့လေမျိုးသားပြန်လဲသိမြရဲ့ငင်းညာနဲ့စစ်မှန်တဲ့ငင်းညာရဲ့ငင်းညာရဲ့ဆိုတော့လဲတဏမပါရောအဲ့လိုငင်းညာနာမျိုးမ မဆုံးလို့ကျွန်တော်တို့တရားမျှတမှုနဲ့နော်ရှင်တွဲတဲ့ညီညာရေးအဲ့လိုပေါ့အဲမူမဲ့ညီညာတော့ကျွန်တော်တို့လက်မခံဘူးအဲမူဒီတရားမျှတမှုရှိတဲ့ညီညာရေးဆိုတော့ကျွန်တော်တို့အဲ့ဒီအတွက်စူးစမ်းသွားမှာဖြစ်ပါတယ်အဲနာဖအနေနဲ့အဲ့ဒီစေတနာကျွန်တော်တို့နှောက်တွေ့ပြီးပြီသူတို့စေတနာမမှန်ဘူးအဲကျွန်တော်တို့အမြင့်ပြချိန်မုံရေးပဲသူတို့ကပါဇက်ကလည်းပြောတယ်အမြင့်ပြချိန်မုံရေးနောက်ပြီးတော့ကျွန်တော်တို့အလုံးရင်းနဲ့တိုက်ပါတယ်အဲ3နှစ်တန်တိုင်းပေါ့ကျွန်တော်2006ခုဖေဖော်ဝါရီလစပြီးတိုက်လာတာဒီနှစ်ဇန်နဝါရီလအကုန်မှာအဲ့ဒါ3နှစ်ပြည့်ပါတယ်အဲအဲဒီမှာအခုတော့တခါအဲညီညာရေးမျိုးသားပြန်လဲတင်ပြရေးလို့တခါပြောလာပြန်တယ်အဲအဲ့တော့ကျွန်တော်တို့ကတော့ဟုတ်လားအမှန်တရားညီညာရေးအတွက်ဆွေးနွေးမယ်တကယ်စေတနာမှန်မယ်ဆိုတော့ကျွန်တော်တို့အဲ့ဒါအောင်မြင်မှုရှိမှာပေါ့အဲအဲ့လိုမဟုတ်ဘဲနဲ့နိပရိယတစ်ခုကျွန်တော်တို့ကကလင်းကြဖို့အတွက်နော်လှုပ်ဆောင်မှုတစ်ခုသာဖြစ်တယ်ဆိုရင်တော့အဲညီညာရေးဖြစ်မှာမဟုတ်ဘူးမျိုးသားပြန်လဲတင်ပြရေးကလည်းဖြစ်မှာမဟုတ်ပါဘူး
โอเคအဲ့တော့ဦးဒေးဗစ်သားကပေါ့သူတို့ဒီလက်နဲ့ချထားတဲ့အဖွဲ့ဝင်တွေကိုစောင့်ရှောက်တာတရင်စားတဲ့ဓာတ်ပုံတွေပါတယ်ဆန်8တွေထင်တာပဲအဲ့တော့ဒီလိုပေကံစောင့်ရှောက်တယ်ဆိုတာမျိုးပြနေတာတွေလည်းကျွန်တော်ကြားနေရတော့တကယ်ကရင်ပြည်နယ်မှာရှိတဲ့ကရင်ပြည်သူလူထုရဲ့ဘဝအခြေအနေမှန်ကဘလို့ရှိလဲခင်ဗျာ
ဘဝအခြေအနေကဒီကျွန်တော်တို့အရင်ကဆွေးနွေးဝဲသွားတာတော့မှဒီအခန့်စရိတ်တွေကိုပြည်သူတွေရှေ့ကလိုက်ကောက်တယ်အခုဒီဌာနေပါလေဝင်ရတဲ့ဌာရေဌာနေပေါ့လေဒါတွေကလည်းဒီအနီးနားပြည်သူတွေရှိရပဲကောက်မှာပဲကျွန်တော်တို့အဲ့လိုမြင်တယ်နောက်ပြီးတော့ဒီသူတို့မြေယာပေးတယ်ပေါ့ဗျာအဲ့ဒါဒီကျွန်တော်တို့ပြည်သူတွေရဲ့ပိုင်နဲ့မြေတွေကိုသူတို့ကသိမ်းပြီးတော့အဲ့ဒီဟိုပါပေါ့သူတို့နဲ့ပူးပေါင်းလာတဲ့အဖွဲ့တွေကိုအဲ့လိုပေးတယ်အဲ့ဒီမှာကျဲမွေးဖဲမွေးပေါ့ဓာတ်ဖုံးမျိုးရဲ့အာစိုက်ပြောရလို့အဲဒီမှာစက်စုံရုပ်သီးတို့ကတော့စိုက်ပေါ့အဲအဲ့လိုအခြေခံမျိုးတွေဒါယာယီပါနော်ကျွန်တော်တို့အတွေ့အကြုံလည်းရှိပါတယ်ဥပမာ63ခုနှစ်ကနော်ကောဘတာဆောဟန်တာတာမွေးတို့အဲ့မှာသွားတာခဏတစ်ချို့တော့တိုင်လေးပါလေးနဲ့နေရတယ်နောက်ပြီးတော့အဲမစားပါဘူးတနေ့လောက်ရှားရင်လမ်းဘေးမှာရှောက်ပြီးတော့ဘတ်စကာစီးနေရပါတယ
်အဲ့တော့ဦးဒေးဗစ်တာပေါ့ဒီကရင်ပြည်လူထုရဲ့လက်ရှိအခြေအနေကဘယ်လိုရှိလဲခင်ဗျာ
အဲ့ကရင်ပြည်လူထုကတော့တပြည်လုံးမှာရှိတဲ့လူထုလိုပဲမွဲပြချနေပါလေသူတို့ကစစ်စရိတ်ကို60ရာခိုင်နှုန်း90ရာခိုင်နှုန်းအဲ့လိုသုံးပြီးတော့နော်စစ်တပ်ကြီးထွားအောင်ပဲစစ်တပ်ကသူတို့ပေါ်ပြစ်စာရှိအောင်အဲ့ဒီငွေတွေကိုနော်တိုင်းပြည်ရဲ့ဝင်ငွေဘတ်ဂျက်တွေကိုမျိုးမျိုးနော်စစ်တပ်တွေပဲအဲ့ဒါဖို့ပြီးတော့သုံးနေတယ်အဲ့တော့ကျန်တဲ့လူထုကတော့နော်ကျွန်တော်တို့ကရင်ပြည်နယ်လူထုကလည်းသာနေရာမှာရှိတဲ့လူလူနဲ့မထူးအောင်အကုန်လုံးမွဲပြကြနေပ
ါ။ဟုတ်ကဲ့အခုအဲ့တော့ဦးခုရဲ့ကရင်နီလူလူရဲ့အခြေအနေလည်းကျွန်တော်သိကြပါသေးတယ်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ကရင်နီပြည်သူလည်းတခြားသောပြည်သူများနေတူပါပဲ။လုံရင်လုံရင်အချင်းတည်းတိုးမတက်ပါဘူး။နောက်နေပြနေတဲ့ဘဝလည်းရှိနေသေးပဲ။နောက်ပြီးတော့သူသဖြင့်ခြေလဲမှနေထိုင်တဲ့လူလူတွေကတော့ပြင်းနေလွားနေသေးပါပဲ။အဲ့တော့ဘဝလည်းဒီလိုပဲချွတ်ချုံကျနေသေးပါပဲ။
ဟုတ်ကဲ့ဒီကရင်နီဒုက္ခသည်စခန်းကလူတို့ရဲ့အနေအထားရောဘယ်လိုရှိလဲခင်ဗျအ
ာဒုက္ခသည်မှနေတဲ့လူတွေရဲ့အခြေအနေကလည်းမတည်မငြိမ်ပါပဲအပြည့်ပြန်ဖို့မျှော်တော့လဲအလားလာမရှိတိုင်ဘာမှနေပြန်တော့လဲဘဝကတိုးတက်မှုနားဆောက်လဲတို့သိမမြင်ဘူးခင်ဗျခုတော့လည်းပဲဘယ်လိုပြောမလဲဆိုတော့စတဲ့နိုင်ငံချေချနေထိုင်ရေးခေတ်စားစပင်ပေါ်လာပြန်တော့လဲတချို့ကလည်းသူတို့အချင်းနဲ့အောက်မှာတော့အဝေးကိုပဲသွားရင်ကောင်းမလားဆိုနေစဉ်းစားချက်တွေရတယ်အဲဒုက္ခတွေကြီးအကြမ်းဖြစ်ပေါ်နေတာပေါ့လေအဲသွားနေကြရလည်းရှိတယ
်ဟုတ်ကဲ့အခုကရင်ဒီဒုက္ခသက်စခန်းနေမှာအစုစုပေါင်းလူကြီးဘယ်လောက်ရှိလဲခင်ဗျအ
ာမနေ့ကသူတို့2000ရှိဒီဒုက္ခသက်ကော်မတီရဲ့စီးရဆိုင်တော့2300ဝန်းကျင်လောက်ရှိမယ်
ဟုတ်ကဲ့ဆရာဒေးဗစ်တာကဘောခင်ဗျာအခုကျွန်တော်တို့ဒီဒုက္ခသည်စခန်းနေမှာရောကရင်လူတို့ဥယျာဉ်ဘယ်လောက်ရှိလဲခင်ဗျာ
ကရင်လူတို့တသိန်းကျော်ရှိပါလေတသိန်းဆိုတော့အဲ့ဒါလဲမသွားဘူးကြားလေများလေကြားလေများလေပေါ့ဘာလို့လဲဆိုတော့ကျွန်တော်တို့နယ်မြေတွေမှာလူခွင့်ချိုးဖောက်မှုတွေကမရဘူးပို့ပို့ပြီးတော့များလာတဲ့အတွက်နောက်ပြီးတော့ပြည်တွင်းဒုက္ခသည်လို့ခေါ်မှာပေါ့ IDP အင်္ဂလိပ်လိုကတော့ internally displaced persons ပေါ့အဲ့ဒါတွေကလည်းကျွန်တော်နောက်တိုင်းလောက်ရှိပါတယ်အဲအဲ့လိုအခြေအနေပါအာဒါနေရာဝက်ဆွဲလဲရတခုထောင်းဆိုလို့အဲပြည်သူတွေကတော့အဲ့လိုဖြစ်နေပါတယ
်ဟုတ်ကဲ့ဒေါ်နန်ကုဆန်ရဲ့ရှမ်းပြည်နယ်လူထုရဲ့အခြေအနေကိုကျွန်တော်နည်းနည်းပြောပါဦးဗျာ
ကျမတို့ရှမ်းပြည်ကတော့ပို့ပြီးဆိုးွားပါတယ်ဘာဖြစ်လို့လဲဆိုကျမတို့ကဒုက္ခတဲ့ဖြစ်လာရင်လည်းကျမတို့ဒုက္ခတဲ့လက်ခံတဲ့နေရာကျမတို့ဒုက္ခတဲ့စခန်းမရှိပါဘူးဒုက္ခတဲ့စခန်းမရှိတဲ့အတွက်ကိုယ့်ပြည်ထဲမှာလည်းကိုယ်နေလို့မရတဲ့အတွက်ကျမတို့ဒီလိုထိုင်းနိုင်ငံတွေထဲမှာအထက်ပြေးလာပြီးတော့မှအလိုလိုတဲ့အလိုလိုတဲ့အခါကျတော့လေအခုဆိုရင်ထားရဲ့ policy အရာပေါ့လေတိုင်းပြည်ရဲ့စီးပွားရေးကြာချင်းမှုရှိတယ်ဆိုပြီးတော့ဒီရဲ့အလုပ်သမားတွေကိုကျမတို့ရှမ်းသူမျိုးရှမ်းပြည်နယ်သားတွေကနေပြီးတော့လာလူလုပ်ပါတယ်ဆိုပြီးဒီခေရောက်နေတဲ့အလုပ်သားတွေအနေနဲ့လည်းအင်မတန်ဒုက္ခရောက်ပါတယ်ဘယ်မှာနေပြီးဘယ်မှာသွားပြီးမိကိုအားထားရမယ်ဆိုတာမရှိတလို့ဖြစ်ပါတယ်ကိုကြီးလည်းကိုပြန်လို့မရဘူးသူများတိုင်းပြည်မှာနေရတာလည်းအင်မတန်ဒုက္ခရောက်ပါတယ်ပုံချိုးပြီးတော့လို့ကင်စားတောင်းနေရတယ်ဒီဒုက္ခတွေတွေတကယ်တမ်းတိုင်းနဲ့ကြီးရှိတယ်အဲ့ဒါကိုဘသူမှဖြေရှင်းပေးတာမရှိပါဘူးအဲ့ဒါကြောင့်ကျမတို့တိုင်းသားတွေအားလုံးပေါ့လေကျမရှမ်းတိုင်းသားတွေကိုဈာတကယ်လို့တိုင်းပြည်ကြီးကအစိုးရအနေနဲ့ဥဆောင်ပြီးတော့မှအေးချောင်းတကယ်လုပ်နိုင်မယ်ဆိုရင်အင်္ဂလန်ကောင်းပါတယ်ပြည်သူလူထုတွေရဲ့ဘဝတိုးတက်အောင်အေးချောင်းဒီဆောက်ဖို့ဆိုတာအစိုးရတာဝန်ဖြစ်ပါတယ်ဒါနဲ့ကနေ့အထိအပြောပဲဖြစ်ပြီးတော့အလုပ်တကယ်တမ်းမလုပ်တဲ့အတွက်ကြောင့်ပြည်သူတွေကဘသူ့ကိုကိုကိုရမယ်ဆိုတာမရှိတယ်လို့ဖြစ်နေတဲ့အတွက်အထူးဝန်းနည်းဖို့ကောင်းနေတဲ့အခြေအနေရှိပါတယ
်ဟုတ်ကဲ့တော့နန်းခုဆိုင်ဒီနေရာမှာဒီမြမစေအစိုးရကနေဒီရှမ်းတော်လိုင်းရင်အဖွဲ့အစည်းတွေနဲ့ဆက်ဆိုင်အနေထားလေးလဲတိတိလောက်ပြောပါအောင်ခင်ဗျာဥပမာအဖြစ်လက်နက်ကင်အဖွဲ့ရမဟုတ်ဘူးကလေအခုကျွန်တော်တို့ဗမာပြည်မှာဆိုလဲဒီဦးခွန်ထွန်းတို့ချမ်းတိုင်းသားတော်လိုင်းရင်အဖွဲ့တွေရောငိမ့်ချမ်းစွာပြည်တွင်းမှာနေထိုင်လုကိုင်းတဲ့အဖွဲ့အစည်းတွေရောခေါင်းဆောင်တွေဖမ်းပြီးတော့လဲသူတို့ဒီနှစ်ရှစ်ထောင်တန်းတွေချထားပါတယ်ခင်ဗျာနှစ်ရာနဲ့ချီပြီးထောင်တန်းတွေပေးထားပါတယ်အဲ့တော့အစိုးရကတော့ဒီရဲ့ပိုင်းမှာဒီရှမ်းတိုင်းသားအဖွဲ့အစည်းတွေကိုအစဉ်အစဆိုင်သူတို့ဒီလိုစစ်စစ်ဆွေးနွေးဖို့ပြောဆိုလာတာတွေဒီမှာရောဘလောက်တိုးတက်မှုတွေရှိခဲ့တယ်ထင်တယ်လဲခင်ဗျာ
ဒီလိုစစ်စစ်ဆွေးနွေးပြောဆိုမှုရှိလာတယ်ဆိုတော့တတိယတော့ကျွန်မမကြားပါဘူးဒါမဲ့ငကူကလေးကလည်းသူတို့ကအမြဲတမ်းပြောပါတယ်ဒီပေါ့လေတော်လက်နဲ့ကင်ပြီးတော်လန်ရေးနေလုံနေတဲ့အဖွဲ့တွေပဲဖြစ်ဖြစ်စီတကယ်တမ်းဒီတွင်းထဲမှာပဲတကယ်တမ်းလက်နဲ့ကင်ပြီးငိမ့်ချိုင်းလုံနေတဲ့အဖွဲ့တွေပဲဖြစ်ဖြစ်စီတကယ်တမ်းတိုင်းပြည်ကိုအေးချအောင်ဒီဆောက်မဲ့ဆွေးနွေးမှုအစ်အမှန်ဆိုလို့ရှိရင်တော့အထင်မရွေးဆွေးနွေးဖို့အစဉ်တင်ပြထားတာဖြစ်ပါတယ်။ဒါမဲ့ခုနပြောသလိုပေါ့တကယ်တမ်းဆွေးနွေးမှုဟာတကယ်တမ်းပဲဟိုအစ်မမဟုတ်ပဲနဲ့အတူအယောင်ဖြစ်နေမယ်ဆိုတာတော့ဘာလို့မဆိုစိုးရိမ်ပါတယ်။အဲ့တော့ဒီ26မှာလှူရှားနေတဲ့လက်နက်ကင်ဒေါ်လာရေးအင်အားစုလက်ရှိဒေါ်လာနေတဲ့အဖွဲ့အစည်းတွေကိုဆွေးနွေးဖို့မပြောပါနဲ့။ဒီတွင်းထဲမှာငင်းချမ်းရေးယူထားတဲ့အဖွဲ့အစည်းတွေကိုတကယ်တမ်းစစ်မှန်နဲ့ငင်းချမ်းရေးကိုဒီဆောက်နိုင်ပြီးဒီလားဆိုတာကိုပဲအကျမအရင်နေလို့ပါတယ်။အဲ့တော့ဒီကနေ့ဒီသင်္ချာမှာလက်နဲ့ကင်ပြီးငင်းချားရေးလုပ်နေတဲ့အဖွဲ့အစည်းတွေနဲ့အစီအမံငင်းချအောင်မပြုတ်လုံနိုင်သေးသမျှဒီနယ်ဆက်တစ်ချက်ကငင်းချားရေးလုပ်ဖို့ဆိုတာအင်တာအလောင်းဝေးနေပါတယ်လို့ကျွန်မမြင်ပါတယ်
ဟုတ်ကဲ့ဦးတေဘိတာကဘောရဲ့ဒီနေရာမှာဦးတေဘိတာကဘောတို့ဒီ KNU အဖွဲ့ရနေပြီးတော့ခွဲထွက်ထားတဲ့ DKPA အဖွဲ့ရှိပါတယ်နောက်တစ်ခါလက်နက်ချတော့တဲ့အဖွဲ့တွေရှိပါတယ်နောက်တစ်ခါဦးတေဘိတာကဘောတို့ဒီ KNB နဲ့တဆက်တဲ့မွန်ပြည်နယ်မှာလည်းလက်နက်ချတော့တဲ့အဖွဲ့အစည်းတွေရှိပါတယ်အဲ့ဒီဒီလက်နက်ချထားတဲ့အဖွဲ့အစည်းတွေရဲ့လက်ရှိမြန်မာစစ်အစိုးရဘက်သဘောထားနဲ့ယက်တည်မှုတွေနည်းနည်းလေးကျွန်တော်ရှင်းပြပါလားခင်ဗျာ
ဒီ KNB နဲ့ပတ်သက်လို့ကတော့ဒါဗိုလ်ချုပ်ခင်ညွန်းလက်ထက်ကပေါ့ဗိုလ်ချုပ်ခင်ညွန်းကအပြောလာမနက်ပြောကြပါလို့ရှိရင်ဒီ KBA တွေကပြင်ပြင်းနေမှာအစိုးရဖြစ်တော့ပေါ့ကျွန်တော်ဒီ KBA တွေကလည်းအတိတရားတိန်တော်ဟုတ်သူတို့အနေနဲ့ကရင်ဆိုတာကရင်ပြည်နယ်မှာပဲရှိတယ်ထင်တယ်ကရင်ပြည်နယ်မှာကရင်ရှစ်ပုံတစ်ပုံပဲရှိရှစ်ပုံခုနှစ်ပုံကအခါမြဝကျုံမော်တို့ပဲခူးတိုင်းတို့ရန်ကုန်တိုင်းတို့ဟောတနင်္လာရီတိုင်းတို့အဲ့ဒီဒေသတွေမှာရှိပါတယ်အဲ့တော့နေနေအဲ့ဒါသွားယုံတာပေါ့ဗျာယုံတဲ့အခါကျတော့အဲအခုသူတို့ကမြောင်လောင်းမြောင်လောင်းပါပဲသူတို့ကနာဖစစ်တပ်တဲ့လိုပဲရွာထဲမှာအဲမတရားခုန်ကောက်တယ်ကောက်တယ်ငွေတွေညှစ်တယ်ကျွန်တော်တို့ရွာသားတွေရဲ့ချက်တို့ဘဲတို့ဝက်တို့အဲ့ဒါသင်တယ်လို့သူတို့ကအဲ့ဒီဆွဲစားတယ်ဆန်းနေလူတွေအစားရဲ့အဲ့ဒီဘဝမျိုးရောက်နေပါတယ်သင်ညွန့်ကလည်းအဲပြုတ်သွားတယ်ပြီးတဲ့အတိုင်းပဲအဲ့တော့သူတို့ကခုခိုးရမယ်လို့မျိုးဖြစ်နေ။ခုကသူတို့လက်နက်ချခိုင်းမယ်။သူတို့ကလည်းလက်နက်ကမချရဲဘူးပေါ့။သူတို့နဲ့ဆွေးနွေးတဲ့ခင်ဗျားကလည်းပြုတ်သွားတယ်ဆိုတဲ့အခါကျတော့လက်နက်ကမချရဲ။မချရဲတဲ့အခါကမချရဲမင်းတို့ကရင်ယူတိုက်ဆိုပြီးတော့တခါအဲ့လိုလုပ်ပြန်။အဲ့ဒါလိုပေါ့။ဒါဟိုမမကနဲ့ နီလာနဲ့ပေါ့မတမာတဲ့နီလာနဲ့သူတို့အဲအဲ့လိုဖိနှိပ်ခံနေရပါတယ
်ဟုတ်ကဲ့
နောက်ပြီးတော့အခုထလောသွားတဲ့ဟာကိစ္စကအဲသူတို့ကတော့အဲကိုကျိုးရှာအချောင်းသမားလို့ပဲကျွန်တော်အဲ့လိုပဲပြောရပါလိမ့်မယ်
ဟုတ်ကဲ့အဲ့တော့ဦးတေပတာကဘောကြီးအခုဒီ DKB အဖွဲ့ကဒီ KNU ကခွဲထွက်သွားတဲ့အဲသူတို့နာမည်အပြည့်ဆိုတော့ဗုဒ္ဓဘာသာလို့အမည်ခံထားတော့တကယ်တော့အဲ့နယ်ပတ်သက်လို့ကျွန်တော်ပြည်တွင်းမှာရှိတဲ့ဒီဟိုတုန်းကမြန်မာတပ်မတော်အရာရှိဟောင်းနေပါပဲပြောကြဆိုကြတာလည်းရှိပါတယ်ခင်ဗျာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အလို့မှုဆောင်ဖွဲ့အတွင်းမှုဦးလင်ကတကယ်တမ်းကျတော့လည်းတိုင်းသားချင်းချင်းအိုမဲတုပ်ပြီးတော့တိုက်ခိုင်းနေတဲ့ပုံစံတွေပဲရှိတယ်ဆိုပြီးသူပြောတာရှိပါတယ်အဲ့တော့ဒီလိုနှိမ့်ချလာများဖြစ်နေတဲ့ဒီပြဿနာတွေနဲ့ပတ်သက်လို့ဖြစ်ရှင်းဖို့အတွက်ကအကောင်းဆုံးနည်းလမ်းတွေကဘာရှိမလဲခင်ဗျာ
အကောင်းဆုံးနည်းလမ်းကကျွန်တော်တို့ပြောခဲ့တဲ့အတိုင်းပဲဟာအမျိုးသားပြောင်းလဲတင်ပြရေးလုပ်အောင်မယ်အမှန်ကန်နဲ့ဟုတ်လားချင်းကမှုမျိုးပေါ့ဥပမာတုံးဝက်ဆိုင်နော်တုံးဝက်ဆိုင်တွဲဆောင်ဆွေးနွေးပွဲကနေအမျိုးသားပြောင်းလဲတင်ပြရေးကိုအဲကျွန်တော်တို့ထူထောင်အောင်မယ်ဟာအဲ့ဒီကနေတစ်ဆင့်ကျွန်တော်တို့ရှင်းနေမှာဗျာကျွန်တော်တို့ဒီစစ်မှန်တဲ့ဒီမိုကရေစီရရှိရေးစစ်မှန်တဲ့အဲပြည်တော်စုစနစ်ပေါ်ထွင်းရတဲ့ဒါဆက်လက်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတ
ယ်။ဟုတ်ကဲ့။ဦးခူတဲ့လည်းပြောပါအောင်ခင်ဗျာဒီတခြားတိုင်းသားဒေသတွေမှာရှိတဲ့အပြစ်ခတ်ရာဆိုင်အဖွဲ့ဝင်တွေပေါ့လေ။ဦးခူတဲ့တို့တာပေါင်းစုတွေအနေနဲ့ပဲဖြစ်ဖြစ်လက်လန်းပြည်သမားဒီအပြစ်ခတ်ရာဆိုင်လှုပ်ထားတဲ့အဖွဲ့ဝင်တွေရဲ့သဘောထားအပြည့်တွင်းရရှိတဲ့ပြည်တွင်းမှာတရားဝင်ရပ်တည်နေကြတဲ့တိုင်းသားအဖွဲ့စည်းရဲ့အနေအထားနဲ့အခုလာမယ့်2010ရွေးကောက်ပွဲနဲ့ပတ်သက်လို့ဒီတိုင်းသားတွေရဲ့အနေအထားကိုဘယ်လိုမြင်လဲခင်ဗျာ။
ဒီကရစေထားတဲ့တိုင်းသားလက်နက်ဆွဲစည်းတွေအနာဂတ်အရေးကတော့ကျွန်တော်ထင်ပါတယ်ဒီရမယ့်အနေအထားမျိုးတော့မရှိပါဘူးသူတို့လည်းပဲသူတို့ရရှိနေတဲ့အခြေအနေအောက်မှာပဲသူတို့အနေအထားတစ်ခုရဆုံးဖြတ်ပြီးတော့နောက်ဆောင်ရမယ့်အနေအထားမျိုးပဲရှိတယ်လို့ပဲကျွန်တော်အဲ့လိုထင်ပါတယ်တကယ်တမ်းပုံမှန်ပြည်တစ်ခုလုံးအနေနဲ့ပေါ့လေဟိုကျွန်တော်တို့အစုံတော့အခြေအနေအရကျွန်တော်တို့ငြိမ်းချတဲ့အနေအထားမျိုးနဲ့ကောင်းမွန်တဲ့ပြောင်းလဲဒါမျိုးကိုရောက်မယ်ဆိုလို့ရှိရင်တော့အားလုံးရဲ့အခြေအနေကတော့ကောင်းမှုရှိပါတယ်သို့တော့ကျွန်တော်တို့တစုံလုံးချင်းနေပြောင်းလဲဖို့ဆိုတဲ့ကိစ္စကလည်းအားလုံးရဲ့ပတ်ဝန်းကျင်လည်းအရေးကြီးပါတယ်အဲတော့အားလုံးအနေနဲ့ပတ်ဝန်းကျင်ဆိုတာကလည်းပဲကျွန်တော်တို့ဒီနေ့နောက်ပါလုပ်မယ်လို့တန်ရထားတဲ့2010ရွေးကောက်ပွဲကလည်းပဲကျွန်တော်တို့အတွက်မရေရပါဘူးရှင်းပြောရရင်တော့ဒီ2010ရွေးကောက်ပွဲမတိုင်ခင်မှာတော့ကျွန်တော်တို့အနေနဲ့ရင်းချင်တာကတော့မနေ့ကတီးကြောတဲ့ခြေခံဥတွေကိုပြန်လဲပြီးတော့ review လုပ်ဖို့ပဲဖြစ်ပါတ
ယ်။ဟုတ်ကဲ့ဒေါ်နန်းခုဆိုင်ရှမ်းပြည်နယ်ထဲမှာလည်းကျွန်တော်တို့တခြားဒီ water ဖွဲ့တွေတိုင်းသားအဖွဲ့စည်းတွေလည်းရှိပါတယ်အပြစ်ခတ်ရဆက်ထားတဲ့အဖွဲ့တွေတချို့ပေါ့နော်အဲ့တော့အဲ့ဒီ data မှာသူတို့ဒီအပြစ်ခတ်ရဆက်ထားတဲ့အဖွဲ့တွေရဲ့အလားအလာနဲ့ဒီ2020ရွေးကောက်ပွဲနဲ့ပတ်သက်ပြီးဖြစ်ပေါ်လာနိုင်မဲ့အနေအထားတွေဘယ်လိုမြင်လဲခင်ဗျာ
။မြင်ထားရေးလုပ်ထားတဲ့ဒီပေါ့လေတန်းပြည်တွင်းမှာရှိနေတဲ့မြို့ကြီးအဖွဲ့အစည်းမဆိုမိမိရဲ့နေမည်အတက်ကိုသူတို့ကဒါအေးချမ်းအောင်ပြဆောက်လုပ်ပါတယ်။သူတို့ငိမ့်ချားရေးတကယ်တမ်းရယူနေရနိုင်မယ်ထင်လို့သူတို့လည်းဒါငိမ့်ချားရေးပေါ့လေပိုချိုချခင်မြဲလက်ထက်ကလေးဒါငိမ့်ချားရေးပြထားပါတယ်။တကယ်တမ်းမငိမ့်ချဘူးဆိုတာကိုလည်းသူတို့ကိုယ်တိုင်နားလည်ပါတယ်။အခု2010ရွေးကောက်ပွဲဆိုတာကဒါအမျိုးသားညီလာခံမှာအခြေခံဥပဒေရေးဆွဲပြီးတဲ့အတွက်အကြောင်းမလို့ဒါအစီအစဉ်ရဖြစ်ပေါ်လာတဲ့ဒါသူတို့ရဲ့ရွေးကောက်ပွဲလို့သူတို့ဆိုကြတာဖြစ်ပါတယ်တကယ်တော့2010မှာရွေးကောက်ပွဲဖြစ်မဖြစ်ဆိုတာတော့ဘယ်သူမှကြိုတင်မသိနိုင်ပါဘူးဘာဖြစ်လို့လဲဆိုတကယ်တော့ဒီတွင်းထဲမှာစစ်မှန်တဲ့အင်းငင်းချင်းနဲ့အေးချမှုကိုမတိဆောက်နိုင်သေးတမျဒီသူလူထုတွေကလည်းအမှန်တကယ်ကိုယ့်ဒီတွင်းထဲကိုမပြန်ရောက်ရှိနိုင်သေးတမျမှာရွေးကောက်ပွဲဆိုတာလည်းအတကအတိတ်ပဲမရှိပါဘူးဒီအပြင်ကိုစစ်အာဏာကနေထိန်းပြီးတော့မှဟိုလိုမျိုးပေါ့လေနာကစ်ရှိနေတဲ့အချိန်မှာတောင်မှအမျိုးသားညီလာခံအတိမပြုခိုင်းအတင်းထမပြည်သူတွေအတိမပြုခိုင်းတယ်လို့ဒီ2010မှာတကယ်လို့ရေးကောက်ပွဲဖြစ်လာရင်ပြည်သူတွေကိုအထမပေါ့လေဒီမျိုးပေါ်ကပြည်သူတွေအထမမဲဆန္ဒပေးပြီးတော့မှသူတို့ရဲ့ပါတီကိုတာနဲ့မိမိရဲ့ပါတီကိုတာနဲ့အနိုင်ပေးမဲ့အဲစစ်တပ်ကရဲ့အုပ်ချုပ်ရေးစနစ်အောက်မှာပဲဒီရှိမှဖြစ်ပါတယ်ဒီတကယ်တမ်းတိုင်းဒါနေပြည်တော်တွေမှာအေးချမ်းမှုရှိတဲ့အတွက်ကြောင့်အနဲ့ရောင်နေနေတို့အညွန်ရောင်နေနေတို့နေနေအတိအသေးတွေခွဲခြားပြီးတော့မှသာရွေးမပုံတင်မရှိတာတွေအကြောင်းပြပြီးတော့မှပြည်သူလူထုတွေကရွေးကောက်ပွဲမှာပါဝင်နိုင်မှာမဟုတ်ပါဘူးဒီလိုမပါဝင်နိုင်တဲ့အတွက်ကြောင့်ဒီရွေးကောက်ပွဲဟာလည်းတကယ်တမ်းစစ်မှန်တဲ့ရွေးကောက်ပွဲနဲ့ပြည်သူတွေကိုအေးချအောင်တိုင်းပြည်ကိုဖွံ့ဖြိုးတိုးတက်ငြိမ်းချအောင်လုပ်နိုင်တဲ့ဒီမိုကရေစီမြို့ဒီဆောက်တဲ့ရွေးကောက်ပွဲမှာဟုတ်ဘူ
းဟုတ်ကဲ့ခင်ဗျာအခုကျွန်တော်တို့ဒီ RF တင်းတို့ရဲ့ဇကဝိုင်းအတွက်ကျွန်တော်တို့ပေးထားတဲ့အချိန်ကလည်းအတော်လေးနှဲသွားပါပြီအဲ့တော့အခုပါဝင်ဆွေးနွေးကြတဲ့ဒီတိုင်းသားအဖွဲ့အစည်းကိုယ်စားလှယ်တွေအနေနဲ့ပေါ့ခင်ဗျာကျွန်တော်တို့လက်ရှိမြန်မာပြည်တွင်းမှာဖြစ်ပျက်နေတဲ့အနေအထားတွေတကကျွန်တော်တို့ဒီတိုင်းသားအဖွဲ့အစည်းတွေမြန်မာအစိုးရကြားဆက်ဆံရေးအနေအထားတွေ မြန်မာနိုင်ငံရဲ့ရှိအလားအလာတွေနဲ့ပတ်သက်ပြီးခြုံငုံပြီးကျွန်တော်ဒီပုံကို၃ရက်အမြင်နဲ့ကျွန်တော်သိကြပါတယ်ခင်ဗျာဦးတိပိတကဘောစပြီးဝေဖန်သုံးသပ်ပြောပြပါလားခင်ဗျာ
ဟုတ်ကဲ့ဒီနေ့ရတော့တပြည်တော်ကအချက်တန်းမျိုးစုံနဲ့ရေဆန်းနေရပါတယ်ကျွန်တော်ဒူဒူနဲ့လူရင်းပြောရင်နိုင်ငံရဲ့အချက်တဲ့လူမျိုးရဲ့အချက်တဲ့စီးပွားရေးအချက်တဲ့အဲ့ဒါတွေနဲ့ရင်ဆိုင်နေရပါတယ်ပို့ပို့ပြီးတော့အခြေအနေကဆိုးလာတယ်အဲနာဖာကပြုပြင်ပြောင်းလဲမှုနော်သူကတဏ္ဍတကိုင်းကိုင်းနဲ့ဓာမိုးပြီးတော့အုပ်ချုပ်နေတဲ့အဲ့ဒီစနစ်ကိုအများဆုံးဟောပြောင်းရမယ်ဒီမိုကရေစီဆိုလဲမှန်ကန်တဲ့ဒီမိုကရေစီပေါ့နော်ဓာထပြီးတော့မဲထဲခိုင်းတဲ့အဲဒီမိုကရေစီရောတဏ္ဍနဲ့ထပ်ပြီးမဲထဲခိုင်းတဲ့ဒီမိုကရေစီမျိုးတော့ဒါငြိမ်းချမ်းမှုကိုဖြစ်ပေါ်စေမှာမဟုတ်ဘူးတည်ငြိမ်မှုကိုဖြစ်ပေါ်စေမှာမဟုတ်ဘူးပြဿနာတွေကိုလည်းဖြေရှင်းနိုင်မှာမဟုတ်ဘူးလို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျအခုရဲခမရဒီကင်းဒီအမျိုးသားတူတဲပါတီခေါင်းဆောင်တယောက်အနေနဲ့လက်ရှိမြန်မာပြည်တွင်းပြည်ပအခြေအနေနဲ့အလားအလာကိုဘယ်လိုမြင်ပါသလဲခမရ
ဟုတ်ကဲ့ကျွန်တော်တို့ကမှဒီမှာနေတိုင်းကျွန်တော်တို့ပြည်သူပြည်အလုပ်ကလည်းကမ္ဘာမိသားစုအပေါင်းတွေပဲဖြစ်ပါတယ်ဒါပေမဲ့လို့ခုနေ့ကျွန်တော်တို့ကမှဒီမှာဖြစ်ရှိနေတဲ့အခြေအနေကိုတော့ပြောရမယ်ဆိုလို့ရှင်တော့ဗျာကျွန်တော်တို့တွေမကပါဘူးနာဖာပါဝင်ပါပဲအခြေအနေဟာအဖဆင်မရဘူးအဲ့ဒီချင်းတွေကိုရောက်နေတယ်ဆိုတော့လည်းလက်ခံထားရမယ့်အနေအထားမျိုးဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့အနေနဲ့တကယ်အလုံးတစ်စုံလုံးပုံမှန် PDP လုံးရင်းချပါရတဲ့အနေအထားမျိုးရောက်ဖို့ဆိုတော့ကျွန်တော်တို့အနေနဲ့စေတနာမှပို့လို့ရတယ်၊ပြုလို့ပို့လို့ရတယ်။နောက်ပြီးတော့ကျွန်တော်တို့အတိတ်ပဲရှိတဲ့တိုးဆောင်ဆင်းရဲမှုဖြစ်ပေါ်ဖို့လိုတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့။ဒေါ်နန်းခုဆန်ခင်ဗျာ။ဓမ္မပြည်တစ်ခုလုံးရဲ့အနေအထားနဲ့ရှေ့အလားအလာကိုဘယ်လိုမြင်ပါသလဲခင်ဗျာ
။ကျွန်တော်တို့ဗမာပြည်တစ်ပြည်လုံးဟာဒုက္ခရောက်ခဲ့တာအများကြီးမြင်ခဲ့ပါတယ်။ဒါကြောင့်ခုတစ်ကဘာလုံးမှာစီးပွားရေးဖြတ်တဲနေတဲ့အချိန်မှာကျမတို့ဗမာပြည်ပြည်သူတွေကဒီလောက်ထိဆိုးရွားနေဆိုတာစဉ်းစားလို့တော့မရအောင်ပဲဖြစ်နေပါတယ်။ဒါကြောင့်အနာဂတ်မှာတကယ်လို့ကိုယ့်ရဲ့ပြည်ကိုတကယ်တမ်းအေးချမ်းလို့တဲ့ဆိုရင်စစ်မှန်တဲ့စေတနာရှိဖို့လိုပါတယ်။ဥပမာပြရမယ်ဆိုရင်အေတောင်ရေးတစ်ခုရဲ့ဒီဆောက်တယ်ဆိုတဲ့နေရာမှာတင်မရကြမှာပါစီမံကန်စီမင်းမှမရှိတော့ညာလည်းမိတ္တတရားကိုအခြေခံပြီးတော့မှပြည်စုပြိုးထောင်ခဲ့တဲ့အေတောင်ရေးအေးချမ်းတာရပါတယ်။ဆိုတော့ဒီပါပဲတိုင်းပြည်ကိုကောင်းဆောင်ပြုနေတဲ့ခေါင်းဆောင်တွေကကိုယ်ပြည်သူပြည်သားပေါ်မှာတကယ်တမ်းမေတ္တာစိတ်မေတ္တာမှချစ်ခင်တရားရှိနေဆိုရင်တိုင်းပြည်ကိုတကယ်တမ်းအေးချမ်းအောင်ဒီဆောက်နိုင်ပါတယ်။အဲ့တော့အေးချမ်းအောင်ဒီဆောက်နိုင်ဖို့ဆိုတာမိတိတိုင်းရင်းသားမိတိလူမျိုးကိုမှခွဲခြားမှုမရှိတဲ့မေတ္တာတရားအပြည့်နဲ့ဥဆောင်မှသာဒီအေးချမ်းနိုင်မှာဖြစ်ပါတယ်။ဒါကြောင့်တိုင်းရင်းသားကောင်းဆောင်များဖြစ်ပါစေ။ပြည်သူကိုတကယ်တမ်းကောင်းဆောင်ပြုမယ်ဆိုရင်အေးချမ်းစိတ်မှနဲ့မေတ္တာတရားအထိကထားဖို့လိုအပ်ပါတယ်လို့ကျွန်မမြင်ပါတယ်။
ဟုတ်ကဲ့ခင်ဗျာအခုကျွန်တော်တို့နောက်ဆုံးအနေနဲ့အခုပါဝင်ဆွေးနွေးတဲ့ပုံကများကျွန်တော်တို့ RFA တော်တာရှင်များလက်ရှိမြန်မာပြည်သူလူထုကိုနှုတ်ဆက်စကားလေးပြောကြားပေးပါလို့ကျွန်တော်မြစ်တာရက်ခန့်ချင်ပါတယ်အခုကရင်အမျိုးသားခေါင်းဆောင်တူဦးဖြစ်တဲ့ဦးသေးဝိတာကဘောခင်ဗျာဆရာရဲ့နှုတ်ခွန်းဆက်စကားလေးကျွန်တော်ကြားပါရစေ
RFA ကိုကျွန်တော်အထူးကျေးဇူးတင်ပါတယ်ကျွန်တော်တို့ဒီအခြေအနေကိုစဉ်းစားဆိုင်ပါလေအဲ့လိုတန်းကြီးကိုတင်ပြခဲ့တယ်တန်းကြီးရဲ့အကျိုးကိုပေါ့လေပြည်သူတွေရဲ့အကျိုးကိုကျေးဇူးပြုရအောင်လို့ဆောင်ရတာအဲမတမှာကောင်းတယ်လို့အဲကျွန်တော်ဆိုလိုပါတယ်လူလူနေနာကတိုက်ပွဲဝင်ခဲ့တာပဲတောက်လျှောက်ပါလေကျွန်တော်ဆက်လက်ပြီးတော့ရင်းညာနဲ့နေနဲ့တောင်းတောက်ပြီးပြောတဲ့ဟာ non violence ပေါ့အဲအဲ့ဒီတိုက်ပွဲဆက်လက်ပြီးတော့အဲတိုက်ပွဲဝင်ရမယ်ဒါလူလူအနေနဲ့သူတို့ရဲ့အခွင့်အရေးပဲဒါနိုင်ငံတကာမှာရှိတဲ့အခွင့်အရေးကိုကကဘာကြီးကလည်းပြောင်းလဲလာပါပြီအဲကျွန်တော်တို့ကလည်းဟလာမဖြစ်မနေ့ကျွန်တော်တို့ကစစ်တိုက်ချင်တာမဟုတ်ပါဘူးကျွန်တော်တို့ပေါ်မှာကျွေးကြော်တပ်ဖြတ်လာတဲ့ရန်ကားလာတဲ့အတွက်ကြောင့်ကျွန်တော်တို့စစ်တိုက်နေရတာအဲတော့အားလုံးပေါ့လေကျွန်တော်တို့ဒီနာဖာလမ်းမရအောင်တန်တိုက်ထခိုင်မာစွာနဲ့ဆက်လက်ပြီးတော့တိုက်ပွဲဝင်ဖို့ကျွန်တော်တိုက်တွန်းလိုပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးပါပဲဦးခုဦးရခင်ဗျာဒီကရင်ဒီပြည်သူတွေအားလုံးရဲ့ကိုစားကျွန်တော်တို့မြန်မာပြည်သူပြည်သားအားလုံးကိုနှုတ်ဆက်စကားလေးကြားပါရစေခင်ဗျာ
ဟုတ်ကဲ့ဒီလူပြည်အလုံးကိုကျွန်တော်အနေနဲ့ပြောချင်တာကတော့အလုံးစီလုံးကြပါညီညွတ်ကြပါမတရားမှုကိုလူလူအားနဲ့အနိုင်ယူကြပါအောင်ပွဲရတဲ့တိမဆုံးမနေတဲ့ဇော်လူလာနဲ့ခြေတက်ကြပါစို့လို့ကျွန်တော်အဲ့လိုပဲနှုတ်ခွန်းဆက်သချင်ပါတယ်ခင
်ဗျာရှမ်းပြည်သူလူလူကိုစားကျွန်တော်တို့ဒေါ်နန်းခုဆိုင်ရင်မြန်မာပြည်သူလူလူတရားလုံးဘာများပြောလိုပါလဲခင်ဗျာ
ကျမတို့မြန်မာပြည်သူဒီသားများအားလုံးအထူးဒုက္ခရောက်နေကြတဲ့ဆိုတာကျွန်တော်တို့ကိုချင်းစားပါတယ်ကျမတို့ကိုယ်တိုင်ကိုလည်းဒါအကြီးဒုက္ခဖြစ်နေတဲ့လူတွေပဲဖြစ်ပါတယ်။ဘာလို့လဲဆိုတော့ခုရဲ့အတိုင်းဒီအေးချမှုကိုမမြင်ရသေးသမျှကျမတို့ကအချင်းတက်မအေးအမြဲတမ်းပူပီမှုဖြစ်ပါတယ်။ဒါပေမဲ့အတိုင်းလူဒီသားများအားလုံးကျမပြောလိုတာကတော့နေဆိုတာအဝင်ရှင်းအထွက်ရှိပါတယ်။အမြဲတမ်းမဝင်ပါဘူး။ညရှိတယ်လို့နေလည်းရှိပါတယ်။အဲ့တော့ တနည်းနည်းတစ်ချိန်ချိန်မှာနေမင်းကြီးထွက်ပြီးတော့နေနေရပြန်တာလာပြီးဖို့ဖို့ကပြန်တာရနေမယ်ဆိုတဲ့ငွေလင်းချက်လေးကိုထားပြီးတော့မှနင်းနည်းရဲ့အသက်ဆက်လက်ရှင်တန်ပြီးအနာဂတ်ပန်းတိုင်အတွက်ကိုကျိုးပန်းဆောင်ရွက်ကြပါလို့ကျွန်မတိုက်တွန်းလိုပါတယ်အားပေးထားကြပါဆိုတာကိုကျွန်မစကားလက်ဆောင်ပါလို့ပါတယ
်ဟုတ်ကဲ့ခင်ဗျာအခုပါဝင်ဆွေးနွေးကြတဲ့ဦးဒေဗစ်တာကဘောဦးခူဦးရဲနဲ့ဒေါ်နန်းခူဆန်တို့ကိုကျွန်တော်တို့ RFA လွတ်လပ်တဲ့အာရှတန်ကျေးဇူးထူးတင်ရှိပါတယ်ခင်ဗျာမြန်မာပြည်သူတရားလုံးလဲရှင်လန်းချမ်းမြေကြပါစေRFA တနင်္ဂနွေစကဝိုင်းကိုအဒီမာတင်ညနာခွင့်ပြုပါခင်ဗျာ